ထိုင်းနိုင်ငံမှာထောင်နဲ့ချီတဲ့အစိုးရဆန့်ကျင်ဆန္ဒပြသူတွေကဘန်ကောက်မြို့မှာဗန္ဒာယီဝန်ကြီးချုပ်ကိုတင်ပိုက်ထားလိုက်ပြီးဖြစ်ပါတယ်။ထိုင်းဝန်ကြီးချုပ်ရင်းလက်ရှင်တော်အစိုးရပြုတ်ကြအောင်တဆင့်တိုးပြီးစူးစမ်းတဲ့အနေနဲ့နောက်ထပ်ဒါဇင်နဲ့ချီတဲ့အစိုးရအဆောက်အဦတွေကိုပါဆက်ပြီးတင်ပိုက်မယ်လို့ဆန္ဒပြသူတွေကခြိမ်းခြောက်နေပါတယ်။ဆန္ဒပြသူ1000လောက်ဟာတနင်္လာနေ့မှာဗန္ဒာယီဝန်ကြီးချုပ်အဆောက်အဦတွေထဲမှာဝင်ရောက်ပြီးနေရာယူထားကြပါတယ်။တချို့ကနိုင်ငံခြားရေးရုံးဝန်ကြီးဝင်တဲ့ကိုဝင်ဖို့စူးစမ်းနေကြပေမဲ့ရုံးဆောက်ဦးတွေတဲတော့မဝင်နိုင်ကြသေးပါဘူး။ရဲတွေကတော့ဆန္ဒပြသူတွေကိုဖယ်ရှားတားဆီးဖို့မစူးစမ်းပဲဘန်ကောက်မြို့လောတလွားကအစိုးရအဆောက်ဦးအ ਨੇ ဆုံး73ခုစီကိုဆန္ဒပြသူ3000လောက်ချီတက်နေကြတယ်လို့ပြောပါတယ်။ဆန္ဒပြသူတွေကိုတိုက်ခန့်ပါတီကအဓိကဥထောက်ဆောင်နေတာဖြစ်ပြီးသူတို့ကဝန်ကြီးချုပ်ရင်းလက်ရှင်တော်ကနှုတ်ထွက်ပေးဖို့တောင်းဆိုနေကြတာပါ။သူ့ကိုသူ့ရဲ့အကိုတော်သူပြည်ပမှာခုံလုံးနေတဲ့ဝန်ကြီးချုပ်ဟောင်းတက်ရှင်ရှင်တော်ဘက်ကနေနောက်ွယ်ကကြိုးကင်ပြီးထိုင်းနိုင်ငံရေးကိုအုပ်ချဲလဲနေတယ်လို့ဆန္ဒပြသူတွေကဆွဆွဲပါတယ်။တချိန်ထဲမှာပဲလက်ရှိဆိုးရွားကိုထောက်ခံတဲ့ရှက်နေဝတ်တွေကလည်းဘန်ကောက်ကအာကစားရုံထဲမှာနေရာယူစုဝေးဆန္ဒပြပါတယ်။အတိုက်ခံတွေဘက်ကဆန္ဒပြမှုတွေမယံချင်းသူတို့ဘက်ကလည်းအာကစားရုံကနေဖယ်မပေးဘူးလို့ဆိုပါတယ်။ဒါဟာ2010လူတွေတည်ကြည်တဲ့အထိဖြစ်ရတယ်။ဘန်ကောက်မြို့ပေါ်လမ်းပါပေါ်ဆန္ဒပြပွဲတွေနောက်ပိုင်းဖြစ်ပေါ်တဲ့အကြီးဆုံးလူမှုဆန္ဒပြပွဲဖြစ်ပြီးလက်ရှိအစိုးရကိုထောက်ခံသူတွေနဲ့ဆန့်ကျင်သူတွေကြားဖြစ်ပေါ်တဲ့အဓိကုံးတွေကနေတွေးထွက်တန်ရုံတည်ကြည်မှုတွေဖြစ်မှာကိုထိုင်းနိုင်ငံသားတွေစိုးရိမ်နေကြပါတယ်။